မြန်မာနိုင်ငံမှာကလေးသင်ငယ်အခွင့်အရေးချိုးဖောက်မှုအားလုံးကိုချက်ချင်းရဆိုင်ဖို့ကုလသမဂ္ဂထုကိုယ်စားလှယ်၃ဦးကပူးတွဲတောင်းဆိုလိုက်ကြပါတယ်ကုလသမဂ္ဂဒွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထုကိုယ်စားလှယ်ခရစ်စတင်းရှာနာဘရဂနာကလေးများနဲ့တနက်ကန်ပြည်ပခဆိုင်ရာဒွေမှုချုပ်ရဲ့ထုကိုယ်စားလှယ်ဗာဂျီးနီးယားဂမ်ဘာကလေးများအပေါ်အကြံဖတ်မှုစန့်ကျင်ရေးဆိုင်ရာအတွင်မှုချုပ်ရဲ့ထုကိုယ်စားလှယ်ဒေါက်တာနာဂျက်မော်လာမန်ဂျစ်တို့ရဲ့အော်တိုဘာလ29ရက်နေ့ထုတ်ပြန်ချက်တဲ့ပါအဲ့လိုတောင်းဆိုထားတာပါကလေးငယ်တွေပေါ်ဆူရတဲ့ချူဖောက်မှု6ခုကိုကျူးလျင်ရာဇဝမှုဖြစ်တတ်မှတ်တဲ့ဥပဒေပြဋ္ဌာန်းဖို့ကလေးငယ်ဥပဒေပါပြဋ္ဌာန်းချက်အားလုံးကိုလက်တွေ့အကောင်အထည်ဖော်ဖို့ကလေးငယ်တွေကိုစုဆောင်းအသုံးပြုတာအပါအဝင်ပြည်ပခတွေကြောင့်ထိခိုက်ရမှုတွေကနေကလေးငယ်တွေကိုကာကွယ်ပေးရေးတစုတစည်းတည်းလှုံ့ဆော်ကြဖို့အထူးကိုယ်စားလှယ်တွေကတိုက်တွန်းထားပါတယ်ဖေဖော်ဝါရီလရက်နေ့မှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်မြန်မာနိုင်ငံရဲ့ငြိမ်းချမ်းစွာဒီမိုကရေစီအသင်ကူးပြောင်းမှုရဆိုင်သွားပြီးအကြမ်းဖက်အသွင်ဆောင်အကြက်တဲပုံစံမျိုးစုံဆက်ဖြစ်နေတာကကလေးတွေနဲ့သူတို့ရဲ့အနာဂတ်ပေါ်ဆိုးရွားတဲ့တည်ရောက်မှုတွေဖြစ်စီတယ်လို့အထူးကိုယ်စားလှယ်တွေကထောက်ပြထားပါတယ်